တော်ရရှိမြတ်ခင်ဗျာ NLD အစိုးရအစ်စ်မှာပါဝင်မဲ့ပြည်တော်စုဝင်ကြီးအမိစင်းစုစုပေါင်း18ဦးရဲ့အမိစင်းတွေကိုပြည်တော်စုလွှတ်တော်မှာဒီကနေ့တင်သွင်းတော့မှာဖြစ်ပါတယ်ကာကွယ်ရေးနေဆက်ရေးရနဲ့ပြည်ထရေးအပါဝင်ဝင်ကြီးဌာနစုစုပေါင်း21ဌာနအတွက်ဝင်ကြီးဦးရေ18ဦးတက်မှတ်ထားတယ်လို့ဆိုပါတယ်အစိုးရနဲ့ပါတီနှစ်အလုံးပူးတွဲဦးဆောင်မယ်လို့ပြောကြားထားတဲ့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့ဝင်ကြီးနေရာယူဖို့အလားအလာရှိတယ်ဆိုတဲ့နေပြည်တော်ကလာတဲ့တရင်တွေထွက်နေပြီမဲ့ NLD ကအတူပြုပြောကြားခြင်းမရှိပါဘူးဒေါအောင်ဆန်းစုကြည်တရားဝင်တာဝန်ယူမဲ့အခမ်းကဏ္ဍကိုအများပြည်သူကလည်းစိတ်ဝင်စားနေကြတာပါအကြောင်းစုံကိုမတ်အင်ဂျင်နီယာပြောပြပေးပါလိမ့်မယ်ခင်ဗျာ
ဒီကနေ့မနေ့10နာရီမှာကျင်းပမဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာရွေးကောက်ခံသမ္မတဦးထင်ကျော်တင်သွင်းထားတဲ့ NLD အစိုးရအဖွဲ့အစ်မှပါဝင်မဲ့ဝင်ကြီးအမည်စင်းတွေကိုပြည်ထောင်စုလွှတ်တော်နိုင်ကမန်းဝင်းခိုင်တန်းကအစီအခံတင်ပြတော့မှာပါနေပြည်တော်မှာရှိတဲ့သတင်းဌာနတချို့ကသူတို့ကြိုတင်ရရှိခဲ့တဲ့အစိုးရဖွဲ့အစ်မှပါဝင်မဲ့တီထောင်စုဝင်ကြီးအမည်စင်းတွေနဲ့ပတ်သက်လို့ NLD ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာစောမြင့်မောင်ကိုမနေ့ကမေးမြန်းရမှာသူကအတိအပြုပြောဆိုခြင်းမရှိပေမဲ့ဝင်ကြီးဌာနစုစုပေါင်း21ဌာနမှာဝင်ကြီးဦးရေ18ဦးပဲရှိမှဖြစ်ကြောင်းအခုလိုပြောသွားပါတယ်
ရှင်းနေတာအဲ့ဒီကောရှင်းနေတော့ဟိုပါဘောနော်တစ်ချက်စဉ်းစားကြည့်ဖို့ကောနော်အမကြီးကပြောထားခဲ့တာပဲလေ။ဒေါအောင်ဆန်းစုကြည်က NLD ရဲ့ခေါင်းဆောင်ဖြစ်တယ်
။ဟုတ်ကဲ့။
ဟုတ်ပြီနော်။အဲ့တော့ပါတီမှာလည်းဒေါအောင်ဆန်းစုကြည်ကခေါင်းဆောင်ဖြစ်နေမှာပဲ။ NLD ရဖွဲ့တဲ့ဆိုမှလည်းဒေါအောင်ဆန်းစုကြည်ကဥဆောင်တဲ့နေရာရှိမှာ။အဲ့ငါတို့မှာရေးကြည့်တဲ့ post ကပါလဲဆိုတော့ကာလုံလေးရှိနေသေးတယ်။ကဝေးနဲ့လူကျူကြီးဆိုတာကလည်းခဏရှိနေသေးတယ်။ဒါစဉ်းစားဖို့ပဲ။
NLD အစိုးရဖွဲ့မှာဝင်ကြီးဌာန21ဌာနနဲ့ဝင်ကြီးဦးရေ18ဦးပဲတက်မှတ်ထားတာကိုတည်ထောင်စုလွှတ်တော်မှာမနေ့ကအတည်ပြုခဲ့တာပါဝင်ကြီး18ဦးရဲ့စီရင်မှာသမရဦးထင်ကျော်ကရွေးချယ်ထားတဲ့ဝင်ကြီး15ဦးအပါအဝင်ကာကွယ်ရေးဦးစီးချုပ်ကအဆိုပြုတာကိုသမရကသဘောတူထားတဲ့ကာကွယ်ရေးနေဆက်ရေးရာနဲ့ပြည်ထရေးဝင်ကြီး3ဦးပါဝင်ပါတယ်ကြိုတင်ထွက်ပေါ်လာတဲ့သတင်းတွေအရဒီဝင်ကြီးသုံးဦးအမည်စင်းနဲ့ပတ်သက်လို့စစ်တမ်းမူဟောင်းဖြစ်တဲ့ဥအောင်လက်ထွက်က VOA ကိုအခုလိုပြောပါတယ
်လက်ရှိပေါ်ဒီကာကွယ်ရေးဝင်ကြီးဒုတိယပို့ချုပ်ကြီးစေဝင်းနဲ့ပြန်ပြီးတော့မှနာမည်ပေါက်တယ်လို့ကြားပါတယ်ခင်ဗျအတူနဲ့တော့ကျွန်တော်ပြည့်စုံနေဘူးတော့မရှိဘူးဒါပေမဲ့ကျွန်တော်ကြားသိရတဲ့သတင်းတွေကတော့ဒီဝင်ကြီးဖြစ်မဲ့ပို့ချုပ်ကြီးဟာအင်တာမစေရင်စီစလာကောင်းတယ်လို့ကျွန်တော်ချမ်းမြေ့သိရပါတယ်ဟိုတမ်းမပြီးသူ့ရဲ့ဒီလေတော့ရန်ကာကိုရီမှာလည်းနာမည်ရတဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်။နောက်တစ်ယောက်ကတော့ဒုတိယပုဂ္ဂိုလ်ကြီးကျော်စေပါ။သူကတော့ကျွန်တော်တို့လည်းတက်ဆိုတက်စင်နေရတယ်နှစ်နှစ်လောက်သူနေခဲ့ဘူးပါလေ။ဒီစီပတ်စင်နှစ်ဆနစ်ကပါ။ကျွန်တော်တော်ဝိုင်းစင်တန်းကျောင်းမှာကျောင်းဆရာလုပ်ရှင်နေမှာလေ။သူနဲ့ကျွန်တော်ဆောင်ရွက်ဘူးပါလေခင်ဗျ။ဒီပုဂ္ဂိုလ်ကြီးကတော့ဒီဘောင်းကနေသူတော်တွေပဲပြောရမှာပေါ့လေ။နောက်တစ်ယောက်ကတော့ကျွန်တော်တို့ဒီဒုတိယပုဂ္ဂိုလ်ကြီးရဲအောင်သူကတော့တရားစီရင်ပတ်စင်စက်တော့မှာကျောင်းမှာတော့ကျွန်တော်တနည်းတော့ပြီးလိုက်ပါတယ်အတူနဲ့တော့တိတ်ပြီးတော့မှကျွန်တော်ပြဆိုငယ်ချင်းမရှိပါဘူးဒါပေမဲ့ဒီလူတွေအားလုံးပေါ့လေအဖွဲ့တွေကျွန်တော်ပြငယ်ချင်းတွေပြောပြကြရတော့အားလုံးလူကောင်းတွေပါအဲ့တော့ဒီလူတွေတော့ရောက်ဆုံးဒီလက်ရှိဒီသမ္မတကြီးဦးထင်ကျော်နဲ့အတူတွဲပြီးတော့မှလုံလုံနေတဲ့ပုံကိုယ်တွေပါဟိုတိမ်တိမ်မွေ့မွေ့ရှိတဲ့လူတွေပါသို့တော့တမ်မတော်ဗိုလ်ချုပ်ကြီးတွေဖြစ်တဲ့အတွက်ကြောင့်တော့သူတို့ဒီကာဝေးဦးစီးချုပ်ကလမ်းညွှန်ချက်တိုင်းပဲသူတို့လို့ပြောပါလေ။သူတို့ကာဝေးဦးရုပ်ကလမ်းညွှန်ချက်အပေါ်မှာသမရနဲ့သူတိုင်တယ်မင်းမင်းလှုပ်သွားလိမ့်မယ်လို့ကျွန်တော်တို့ထင်ပါလေ
။ပြည်ထောင်စုလွှတ်တော်ကအတည်ပြုမဲ့ပြည်ထောင်စုဝင်ကြီး18ဦးဟာသမရဒုသမရနှစ်ဦးတို့နဲ့အတူမတ်လ30ရက်နေ့မှာပြည်ထောင်စုလွှတ်တော်မှာကျန်းသစ္စာချိန်ဆကြရမှာဖြစ်ပြီးဧပြီလ10ရက်နေ့မှာအစိုးရအဖွဲ့အစည်းရဲ့တာဝန်ကိုစတင်ထမ်းဆောင်မှာဖြစ်ပါရဲ့ရှင်။